မြန်မာနိုင်ငံတွင်းမှာကိုဗစ် -19 တန်တရာနဲ့စောင့်ကြည့်ခံနေရတဲ့စီးရင်တွေကတည်ဆုံးခဲ့သူဟာ8ဦးရှိသွားပါပြီ။ကျိုးပင်ကောင်းမြို့နယ်တွေကတည်ဆုံးသူ2ဦးကိုတော့တည်ဆုံးပြီးမှရောဂါပိုးရှိနိုင်တယ်ဆိုတဲ့တန်တရာနဲ့တခွဲဆန်းသတ်မှုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့ရောဂါကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေကအထူးကြမ်းတ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့မင်းညာကထုတ်ပြန်ချက်ထဲမှာကျိုးပင်ကောင်းမျိုးကပုဂ္ဂလိကဆေးရုံတစ်ခုမှာတက်ရောက်ကူတာနေတဲ့အသက်82နှစ်အရွယ်အမျိုးသမီးဟာနာတာရှိအဆုတ်ဘွားယောဂအခန်းနဲ့လက်လောအသက်ရှူလမ်းကြောင်းဆိုင်ရာပိုးဝင်တာတွေကြောင့်သေဆုံးခဲ့တယ်လို့ဖော်ပြချက်အရသိရပါတယ်။အဲ့ဒီအမျိုးသမီးကိုကိုဗစ် -19 တန်တရာရှိသူအဖြစ်သတ်မှတ်ထားတာမရှိပေမဲ့သူသေဆုံးချိန်မှာတော့ဓာတ်ခွဲနမူနာကိုရယူပြီးကိုရိုနာရောဂါပိုးရှိမရှိဆိုတာကိုသိနိုင်မှုအတွက်စစ်ဆေးဆောင်ရွက်နေပါတယ်။အဲ့ဒီလူနာကိုတန်တရားနဲ့စောင့်ကြည့်လူနာအဖြစ်မသတ်မှတ်ပေမဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂနဲ့တည်ဆုံးခဲ့တာဖြစ်လို့အခုလိုတက်ခွဲနမူနာပေးဖို့စစ်ဆေးတာဖြစ်တယ်လို့ဗဟိုကုသယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါဗျာ။တည
်ဆုံးတဲ့သူအဲ့ဒီလူနာကိုကြည့်မယ်ဆိုလို့ရှိရင်ဒီတော့ဒေါက်တာကုသဖြစ်မှာလို့ရှိရင်နိုင်ငံပြီးသွားတယ်ဒီ travel history လည်းမရှိဘူး confirm case တွေနဲ့လည်းဒီဟာအမိသက်ထိတွေ့ရခြင်းမရှိဘူး။အမေကြီးရတဲ့ဆုံးမနာထားမှာမမနာရယူပြီးတော့ပို့လဲဆိုသူကစောင့်ကြည့်လို့လာတယ်ဆိုမပေါဘူးဒါပေမဲ့လို့ဘယ်လိုပဲကြောက်ပြောဆက်ရှင်လည်းများမဆိုင်တဲ့ယောဂါဆိုတဲ့ဗီဒီယိုကြောင့်လည်းဖြစ်နိုင်တဲ့ဗိုင်းရပ်ကြောင့်လည်းဖြစ်နိုင်တယ်သူကကျမတို့အနေနဲ့ဒေဥစာကိုကျမတို့ရဲ့ဒီခုတန်တရားလုံနာစောင့်ကြည့်လို့လာတယ်မှာမပေါဘူးမပေါဘူးလို့သူစီကဆန့်ပါဘူးကျမတို့ရယူပြီးတော့ပေးဖို့စစ်ဆေးနေတာအကယ်၍သူက negative ဖြစ်တယ်ဆိုလို့ရှိရင်လည်းဒါဆိုရှင်းရှင်းလင်းလင်းကြည့်သူတွေသိရှိသွားမယ်ပေါ့နော်ဒီလိုသာသူက positive ကဖြစ်နေတယ်ဆိုရင်သူနဲ့ contact ရှိတယ်မြားဆိုဝင်နေတယ်သူကကဲကျေးဇူးတင်ပါတယ်ဒီနေ့အားလုံးတွေကိုကျမတို့အနေနဲ့ဒါဝက်တာရေးဆက်လုပ်ဖို့ကြိုးရပါတယ်ဒါကြောင့်ပါ
COVID-19 တန်တရာနဲ့စောင့်ကြည့်လူနာတွေတဲ့တည်ဆုံးလာတာဟာအခုလ9ရက်နေ့ကနေမနေ့ကထုတ်ပြန်ချိန်အထိဆို8ဦးရှိခဲ့ပြီးသူတို့အားလုံးဟာငကိုယောဂအခန်းရှိသူတွေဖြစ်တယ်လို့လည်းဖော်ပြထားပြီးဖြစ်ပါတယ်ကိုတိုင်ကကျန်းမာရေးကောင်းမွန်နေပေမဲ့လည်းအခုလိုအချိန်မှာလူထုတတ်တဲ့နေရာတွေကိုမသွားသင့်ကြောင်းဒေါက်တာခင်ခင်ကြီးကပြောထားပါတယ်
မလို့ပြန်နေနဲ့လေလိုအပ်တဲ့စိတ်ဆိုင်ရည်တွေကိုအထူးလေးပေးပြီးတော့ဆောက်ရဲပါပဲလက်ရှိမှာလည်းကျွန်တော်တို့ကလေဆက်ဝင်ပေါက်ဆက်ပေါက်ကဝင်လာတဲ့သူတွေကိုကျွန်တော်တို့သိချာစွာဆက်ဆေးနေတယ်လို့ပဲဒီစိတ်ကနေဝင်လာတဲ့သူတွေကိုကျွန်တော်တို့ဆက်ဆေးမှုတွေတက်တက်နတ်နတ်ဆောင်နေပါတော့။အဲဒါပြည်သူတွေနေနဲ့ဒါပြဿနာတော့ဒီနေ့ကခုခံကောင်းနေအသက်ကငယ်တယ်။အဲ့လိုမျိုးယောဂအခန်းခံနိုင်လို့တော့ဒီယောဂကိုယ်ဆက်မှုကိုအပြင်းအထန်မခံစားနိုင်တာမှန်လက္ခဏာဖြစ်နေတယ်လို့ကိုကသူနေမှာရှိတယ်ကိုမိပါတယ်ကိုဘိုးဘွားတွေကိုဒါယောဂကူးဆက်တဲ့အခါမှာသူတို့တွေမှာစူးစူးဝါးပြင်းထန်စွာခံစားနိုင်ရတဲ့အတွက်သူတို့တွေကိုရှောင်ဖို့သူတို့တွေမသွားဖို့ဆိုတော့သူသူတွေကိုပန်ချလိုပါတယ်
ကျမိုင်နဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့တေဆုံးသူစီရင်တွင်အရာရှမ်းပြည်နယ်တောင်ပိုင်းကအသက်34နှစ်အရွယ်အမျိုးသားရခိုင်ပြည်နယ်ကအသက်40အရွယ်အမျိုးသားမန္တလေးကအသက်68နှစ်အရွယ်အမျိုးသမီးနဲ့22နှစ်အရွယ်အမျိုးသမီးအပါအဝင်မကွေးတိုင်းကအသက်9လအရွယ်ကလေးငယ်နဲ့ရန်ကုန်ကအသက်40အရွယ်အမျိုးသားတို့မှာကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကြန့်ရှိနေသေးတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကအသက်30အရွယ်အမျိုးသားနဲ့ပဲခူးတိုင်းကအသက်84နှစ်အရွယ်အမျိုးသားအပါအဝင်82နှစ်အရွယ်အမျိုးသမီးသူတို့သုံးဦးရဲ့ဓာတ်ခွဲနမူနာကိုတော့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကိုပေးပို့ထားပြီးယောဂါရှိမရှိဆိုတာဒီကနေ့ညမှာထုတ်ပြန်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောထားပါဗျ။ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နယ်မျက်နှာနဲ့နှာခေါင်းပတ်စပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်ရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြားနဲ့နှီးစနစ်တကျဆေးကျော်ပေးဖို့နဲ့ကိုယ်ခံအားကောင်းနေထိုင်ဖို့တတိပေးထားပါဗျ။COVID-19 ကိုရိုနာရောဂါပိုးဟာနိုင်ငံပေါင်း182နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း 2,400 ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့ 1,000 ကျော်အထိရှိသွားပါပြီမြန်မာနိုင်ငံတွင်းမှာတော့အခုချိန်ထိကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့လို့အချိန်မရွေးအစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့လည်းဒီရောဂါကြိုတင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာကြဖို့လိုတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားပါတယ်ကျမဆူဆူပါရန်ကုန်ကနေတင်ပြပို့ထားတာပါ